မြန်မာနိုင်ငံမှာအနှစ်20ကျော်အတွင်းပထမဦးဆုံးအကြိမ်ကျင်းပခဲ့တဲ့ပါတီစုံပြည်သူ့လွှတ်တော်ဆွေးနွေးပွဲတွေဟာစစ်တပ်နဲ့ပြည်ခိုင်ဖြိုးပါတီအကြားဇက်တိုက်ထားတဲ့စင်တင်ပြဇက်တစ်ခုကိုကြီးခဲ့ရသလိုပါပဲလို့ဝေဖန်သူတွေရှိခဲ့ပေမဲ့အ ਨੇ စုတိုက်ခန့်လွှတ်တော်ကိုယ်စားလှယ်တွေကတော့မျှော်လင့်ချက်တွေကိုထားနေကြသေးပါပဲ။တီဘောမြို့နယ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းက VOA ကိုသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပြခဲ့ပါဗျာ
။ပြည်သူ့လွှတ်တော်ကိုကျွန်တော်တို့ကတက်ခင်မှာစိတ်ကြည့်တော့ဟိုမျှော်လင့်တော့မထားဘူးပေါ့။အဓိကအားဖြင့်တော့ပြည်သူလူထုတွေခံစားနေရတဲ့ဒီပြည်နယ်မညီတဲ့တချို့ကိစ္စလေးတွေပေါ့လေ။အဲ့ဒါလေးတွေအခြေခံကိစ္စလေးကိုပြောခွင့်ဆိုခွင့်ရရင်ကိုပဲမဆိုးပါဘူးအဲ့ဒါလေးကိုတော့ပြောမယ်ဆိုပြီးတော့ကျွန်တော်ကအဲ့ဒါလောက်ပဲမှန်းခဲ့တာပါဟိုရောက်တဲ့အခါကျတော့ကျွန်တော်တို့ဒီပြည်သူ့လွှတ်တော်အဆောက်အဦနဲ့ကျွန်တော်တို့ရဲ့အစည်းအဝေးခန်းမတွေကခန်းကနန်းနာထဲထဲဝဝပြင်ဆင်ထားတာတွေ့တော့ဒါတစ်ချက်ကျွန်တော်ပထမဦးဆုံးအနေနဲ့ကျွန်တော်ဘဝမှာလည်းဒါလွတ်လပ်တဲ့ဒီမိုကရေစီဟိုပါတီစုံဒီမိုကရေစီလွှတ်တော်ထဲမှာကျွန်တော်တို့အစည်းအဝေးတက်ခွင့်ရတဲ့အတွက်ဂုဏ်ယူတယ်။နောက်လွှတ်တော်ခန္ဓာအပြင်အဆင်တွေရတယ်အထင်ကြီးလောက်เสียရှိတော့ကျွန်တော်တော်တော်လေးကိုဒါကိုယ်တိုင်ပြည်အတွက်ကိုကျွန်တော်ဝင့်တာဂုဏ်ယူပါတယ်။ဒါပေမဲ့စိတ်မကောင်းတာတစ်ခုကတော့အဲ့လွှတ်တော်စတက်တဲ့ချိန်မှာဖြစ်တဲ့နာကတော့ပြင်ပမီဒီယာသမားတွေကိုနိုင်ခွက်လောက်ဖြစ်ဖြစ်တနိုင်လောက်ဖြစ်ဖြစ်ပေးဝင်ပြီးတော့တရင်ယူခွင့်ပေးလိုက်လို့ရှိရင်တော့ပိတ်ကောင်းပါပဲလို့ကျွန်တော်စိတ်ထဲမှာဖြစ်မိတယ်
။ဟုတ်ကဲ့အထူးသဖြင့်ဒီအမျိုးသားညီလာခံကာလတုန်းကဆိုရင်တော့မှပဲအမျိုးသားညီလာခံကိုတက်နေတဲ့ကိုယ်စားလှယ်တွေကိုကျွန်တော်တို့ဆက်သွယ်ဖို့လို့စကားပြောဖို့ဆိုတော့တော်တော်ခက်ခဲရင်းရှိသလိုဒီကိုယ်စားလှယ်တွေကလည်းမပြောရဲမဆိုရဲတွေရှိရလေ။အခုတော့ဦးရဲထုံးတို့လိုကိုယ်စားလှယ်တွေကနေပြီးတော့ကိုယ်အတွေ့အကြုံတွေကိုကိုယ်လွတ်လွတ်လပ်လပ်ပြောရဲတယ်ပြောဆိုခြင်းနဲ့ဆန္ဒတွေရှိတယ်ပြောဆိုဆက်သွယ်ခွင့်တွေလည်းရှိနေတယ်ဆိုလို့ရှိရင်တော့ဟိုခြေလန်းတစ်ကလေးတည်းရအကောင်းဘက်ကနေတွေ့ရမှာလို့ပါပဲတခြားဒီလွှတ်တော်ထဲမှာဒီအစိုးရအဖွဲ့အတွက်ကိုရွေးချယ်တဲ့ကိစ္စတွေဘာတွေမှာရောဘယ်လောက်ထိပါဝင်ခွင့်ရသလဲအဲ့လိုဟိုလုပ်ငန်းဆောင်တာအဆင့်တွေအတွက်ကောကျေနပ်မှုရှိခဲ့ရလားခင်ဗျအ
ဲကျေနပ်တယ်လို့ပြောရမှာပေါ့ကျွန်တော်တို့ကတော့ရေကောက်ပွဲကာလအခြေအနေကိုတော့ပြီးသွားခဲ့တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အဲ့ဒါကိုထည့်ပြီးတော့မပြောတော့ဘူးလေထည့်မပြောတော့လွှတ်တော်ထဲမှာရောက်လာတဲ့အနေအထားအရတော့ဒီခိုင်ပြိုးပါတီကအင်အားအများစုဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့တွေကတော့ဒီမယ်ဆိုရင်ဒီအုပ်ချုပ်တဲ့အဖွဲ့သမရဒုသမရတို့ဒီအုပ်ချုပ်ရေးအဖွဲ့ကိုရွေးချယ်တဲ့နေရာမှာတိတ်ပြီးတော့ဟိုကျွန်တော်တို့ရဲ့ပြောနိုင်ဆိုနိုင်တဲ့အင်အားတိတ်ထိရောက်မှာမဟုတ်ဘူးဆိုတော့နဂိုရီကသဘောပေါက်ပြီးသားပါ။ဒါပေမဲ့အဲ့မှာကျွန်တော်တို့ကအပြိုင်ဒီကိုတင်လို့ပဲသမရလောင်းနေဒုသမရလောင်းနေဒီလွှတ်တော်ဥက္ကဋ္ဌတွေအပြိုင်တင်ခွင့်ကျွန်တော်တို့ရတဲ့အတွက်ကြောင့်မလို့ဒါကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာဒါလွတ်လပ်လပ်ကျွန်တော်တို့ကရောခွင့်တင်ခွင့်အဆိုပြုခွင့်ရတယ်ဆိုတဲ့ဟာကိုကျွန်တော်တို့ကဂုဏ်ယူတယ်။ဂုဏ်ယူတော့ကျွန်တော်တို့ဒီဒီခိုင်ပြိုးမဟုတ်တဲ့မကတဲ့ပါတီတွေကလည်းအဲ့အတွက်ကိုစီစီလုံးလုံးညီညွတ်နဲ့တိုင်ပင်ပြီးတော့နာမည်စင်းတွေတင်ကြမဲခွဲကြเนาะရှုံးတော့ရှုံးတာပေါ့ဗျာရှုံးဝင်မဲ့ကျွန်တော်တို့ကအဲ့ဒီလိုလေးအဲလွှတ်တော်ထဲမှာလုတ်ခွင့်ရတယ်ဆိုတာကိုဟိုကျွန်တော်တို့လုတ်ရတဲ့လူတွေနေလည်းဂုဏ်ယူတယ်နောက်ကိုယ်တိုင်းလူပြည်သားတွေနဲ့ကဘာကိုလည်းကျွန်တော်တို့ကဟိုကြီးညာကြတာပေါ့ကျွန်တော်တို့လူတွေဒီမိုကရေစီစပြီးတော့ရပြီအဲကျွန်တော်တို့ဒီမတူတဲ့အမြင်အယူဆတွေပေါ်တော့ခွင့်ရပြီဆိုတော့ကျွန်တော်တို့ပြကျင်တာပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဦးရဲထွန်းဆိုလိုတဲ့သဘောကဒီရွေးကောက်ပွဲကာလတုန်းကဒီလိုအများကဝေဖန်နေတဲ့မဲမတမာမှုတွေဒါမှမဟုတ်လို့ရှိရင်လည်းကြိုတင်မဲတွေနဲ့ဒီလိုအဆုံးဖြတ်ပေးသွားတဲ့ကိစ္စတွေကိုဒါတွေကိုမေ့ထားလိုက်ပြီးတော့လွတ်တော်တွင်မှရောက်လာခဲ့ပြီးတဲ့နောက်မှာရသမျှနဲ့ဒါလုံနိုင်သမျှနဲ့ကျင်းတ်တယ်ဆိုတဲ့သဘောကိုဆိုလိုတာလား
အဲလုံနိုင်သမျှနဲ့ကျွန်တော်တို့လုတ်ခွင့်ကျွန်တော်တို့ရတယ်ဆိုတာကိုပြရတာကိုပဲကျွန်တော်ကတော့နည်းနည်းကျေနပ်တယ်ဗျအထူးသဖြင့်တော့ရွေးကောက်ပွဲကာလတုန်းကရွေးကောက်ပွဲကိုတပိတ်မှောက်တဲ့အဖွဲ့တွေကလည်းအဲတကယ်လက်တွေ့မှာကျတော့ကျွန်တော်တို့ဒီပြည်ပြောင်းလဲရေးသမားတွေကိုဟိုတော်တော်လေးထိခိုက်စေတယ်ကျွန်တော်တို့ကတော့အဲ့ဒီကဟာအဲ့ခြေလမ်းကစမှားတာလို့ကျွန်တော်တို့ကထင်တယ်ဟုတ်ကဲ့တပိတ်မှောက်တဲ့အင်အားစုကများတဲ့အတွက်ကြောင့်မလို့ အဲကျွန်တော်တို့ဒီမိုကရက်တစ်အင်အားစုတွေကလည်းအရောက်နှဲသွားတာပေါ့လေ။အရောက်ဒီကိစ္စကိုပြောမယ်ဆိုလို့ရှိရင်တော့နည်းနည်းအဲအခြေတင်စီစီဝေးဝေးပြောနေရမှာဆိုတော့ကျွန်တော်ကအရှိအတိုင်းပဲလွှတ်တော်ထဲမှာလက်ရှိရောက်နေတဲ့အနေအထားကနေပြီးတော့အဲကျွန်တော်ကတော့ကျေနပ်တယ်လို့ကျွန်တော်သုံးသပ်ပါတယ်
။ဟုတ်ကဲ့ဦးရဲထွန်းရဲ့ပုံကိုရေးနိုင်ငံရေးသမိုင်းကြောင်းကိုကြည့်လိုက်တယ်ဆိုလို့ရှိရင်လည်းဟိုးရင်ဦးတန့်အရေးခင်းကာလတွေကတက္ကသိုလ်ကျောင်းသားတူအနေနဲ့ပါဝင်ခဲ့တဲ့အဲ့ဒီနောက်ပိုင်းမှာကွန်မြူနတီပါတီဘကဘကဘက်ကိုသွားပြီးတော့လက်နက်ကင်တော်လိုင်းလမ်းစဉ်ကိုလိုက်ခဲ့တယ်။အဲ့ဒီနောက်ပိုင်းကျတော့မှဒီဘက်ကိုဒီငញ្ញန်ရေးဘက်ကိုပြန်ဝင်လာပြီးတော့အခုဒီလှုပ်တော်ထဲမှာလှုပ်တော်အမတ်တယောက်ဖြစ်နေနဲ့လှုပ်ရှားတယ်ဆိုတော့အရင်လှုပ်ခဲ့ခဲ့တဲ့ဒီဘယ်လိုပြောမလဲပို့ပြီးတော့တင်းမာတဲ့ဟိုအယူအဆကနေပြီးတော့နည်းနည်းဦးရဲထွန်းကိုယ်တိုင်ကဒါပျော်ပြောင်းလာတယ်ဆိုတဲ့သဘောကိုပြောချင်တာလား
အဲကျွန်တော်တို့ဖြတ်သန်းမှုနဲ့ဆိုင်တာပေါ့လေအင်းကတော့ကျွန်တော်တို့ဒီ20အသက်20ပတ်ဝန်းကျင်လောက်ကကိုကကျွန်တော်ဆိုရှယ်လစ်ဝါဒကွန်မြူနစ်ဝါဒကဒီကဘာမှာလဲခေတ်စားနေတယ်ကျွန်တော်တို့လူငယ်တွေထဲမှာလဲနိုင်ငံရေးလေးလာတဲ့လူစာဖတ်တဲ့လူမှန်သမျှကဒီကွန်မြူနစ်ဝါဒဘက်ကိုတိမ်ညွတ်သွားတာများတယ်လေအဲ့ဒီတုန်းကတော့ဒီလက်နက်ကင်ပြီးတော့တိုက်ပွဲဝင်တဲ့တိုက်ပွဲဝင်ဟိုကျွန်တော်တို့လူပေါင်းတစ်တခုဒီဆောက်တဲ့ဥစ္စာဟာမှန်တယ်လို့ကျွန်တော်တို့ကထင်တယ်အဲ့အဲ့တော့တိုးပြီးဒီလွမြောက်သွားတဲ့ကိစ္စတို့နော်ဗီယက်နမ်မှာဒေါ်လာရေးတွေအောင်မြင်တဲ့ကိစ္စတို့ဆိုတဲ့ဥစ္စာတွေကိုလည်းကျွန်တော်တို့ကကွန်မြူနတီပါတီခေါင်းဆောင်လို့ကျွန်တော်စနစ်ဆိုးတိုက်ဖြတ်နိုင်လို့ဒေါ်လာနိုင်လို့လို့အပေါ်ညာလောက်ပဲကျွန်တော်ကသိတကယ်တကယ်ဟိုထဲရောက်သွားတဲ့အခါကျမှပြုတ်ပြီကဒေါ်လာရေးအောင်မြင်တာတို့ဗီယက်နမ်မှာဟိုချီမင်းတို့ကအောင်မြင်တာတို့ဆိုတာကအမှန်ကနယ်ကျဆန့်ကျင်ရေးတိုက်ပွဲကိုတို့ကဟိုခြေကအားယူပြီးတော့မှတော်လာရေးအောင်တာကျွန်တော်တို့တိုင်းပြည်မှာကဖက်ဆစ်ဂျပန်ကိုတိုက်ခဲ့တဲ့ကျွန်တော်တို့တိုက်ပွဲတစ်ခုရှိခဲ့တယ်အဲ့ဒီတော့လည်းဗမာပြည်ကွန်မြူနတီပါတီကဥဆောင်ခဲ့တယ်ဥဆောင်ခဲ့တဲ့အခန်းကပါခဲ့တယ်ပေါ့ဗျာဒါပေမဲ့ဗိုလ်ချုပ်အောင်ဆန်းကအဲ့ဒီမှာလူငယ်တွေတို့သဘောထားကွဲပြီးတော့သူ့ကိုကွန်မြူနတီပါတီကထုတ်တာလဲခံလိုက်ရတယ်လူငယ်တွေချင်းချင်းမှလည်းမစီမလုံးကွဲပြားဖြစ်သွားတဲ့အခါကျတော့ကျွန်တော်တို့တိုင်းပြည်မှာကအဲ့ဒီငကြက်ဆန့်ကျင်ရေးအောင်ပွဲရနေပြီးတော့ကျွန်တော်တို့ဆိုရှယ်လစ်တော်လိုင်းကြီးကိုတို့အရမယူနိုင်ခဲ့ဘူးပေါ့ဆိုလိုတာကျွန်တော်တို့ကဗမာပြည်မှာကျတော့ကျွန်တော်တို့အချင်းချင်းတိုက်နေရတဲ့ဟာကကိုတိုင်းရင်းသားအချင်းချင်းဖြစ်နေတယ်ဗမာပြည်ကွန်မြူနတီပါတီကအဲတုန်းကဦးနေဝင်းနဲ့ဦးဆိုင်ရီတို့ကိုနေဝင်းဆိုင်ရီစေအစိုးရနေတဲ့နောက်လိုက်လို့ကျွန်တော်တို့ကတစိုက်ကပ်ပြီးတော့အော်ဟစ်နေပြန်မယ်တကယ်တကယ်မှာကဟိုဦးနေဝင်းနဲ့ဦးဆိုင်ရီကဗမာပြည်မှာဘာနေတဲ့တက်ကိုမှခွင့်ခွင့်ပြုထားတာမရှိဘူးဗျ။အ
ဲ့တ
ော့ဆိုလိုချင်တာကအဲဆိုလိုချင်တာကကျွန်တော်တို့ကလုံရင်းလုံရင်းလုံရင်းနဲ့ကျွန်တော်တို့ကလမ်းကြောင်းအမားကိုရှောက်မိနေပြီဆိုတာသိလာတယ်။သိလာတဲ့အချိန်မှာတရုတ်ပြည်မှာကလည်းလမ်းကြောင်းကစပြောင်းနေပြီ။တိချောက်ပင်ကဒီဆိုရှယ်လစ်စနစ်မှာကျွန်တော်တို့စုပေါင်းပိုင်ဆိုင်တဲ့စနစ်စုပေါင်းကုန်ထုတ်လုပ်တဲ့စနစ်နဲ့ကတော့ကျွန်တော်တို့ဒီတိုးတက်တဲ့ဖွံ့ဖြိုးတဲ့နိုင်ငံကိုမပြောင်းလဲနိုင်ဘူး။ဒီကွက်စီဝါရဲ့စနစ်နဲ့သွားမှဖြစ်မယ်ဆိုပြီးတော့တိချောက်ပင်တို့ကိုပါ6တို့ကလည်းစပြောင်းနေပြီအဲ့တော့ကျွန်တော်တို့တွေကလည်းစဖတ်တဲ့လူငယ်တွေဖြစ်တဲ့အခါကျတော့တော်တိုင်းမှာလည်းလေးပါဖတ်မှတ်နေတဲ့အခါကျတော့အဲ့တုန်းကခေါင်းဆောင်နေနေကျွန်တော်တို့အမြင်တွေကွဲလာတာပေါ့ဗျာကွဲလာတော့အဲ့ကျွန်တော်တို့ဗမာပြည်ကွန်မြူနတီပါတီကလည်းအဲ့90 89ခုနှစ်မှာလူကွဲသွားတဲ့အခါကျတော့ကျွန်တော်ရဲ့အမြင်တွေပြောင်းလဲသွားတာနဲ့ဗမာပြည်ကွန်မြူနတီပါတီလူကွဲသွားတာနဲ့ချိန်ကြိုက်လို့ဖြစ်ပြီးတော့ကျွန်တော်တို့တိုင်းပြည်ကလည်း90ခုနှစ်မှာပဲပါတီစုံဒီမိုကရေစီလမ်းကြောင်းမဟုတ်ရှောက်မယ်ဆိုပြီးတော့ရွေးကောက်ပွဲလုပ်တာနဲ့ကျွန်တော်လည်းအဲမြို့ပေါ်ရောက်တာနဲ့ကွက်တိဖြစ်သွားတာပေါ့
ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်
အဲ့နောက်ပိုင်းတော့
ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုလောလောဆယ်ဒီလက်နဲ့ဆွဲကင်တော်လန်နေစဲဖြစ်တဲ့တိုင်းရင်းသားအဖွဲ့အစည်းတွေဒါမှမဟုတ်လို့ရှိရင်လည်းအပြည့်အခက်ရက်စဲရေးကိုသဘောတူထားပြီးတော့ဒီကိုပိုင်အုပ်ချုပ်ရေးကိစ္စကိုပိုင်ပြဋ္ဌာန်းရေးကိစ္စမှာနည်းနည်းလေးပြန်ပြီးတော့သဘောကွဲလွဲနေလို့ဒီနေချားဆောင်တက်ဖွဲ့ကိစ္စမှာအခုသဘောတူညီချက်ကလေးတွေပြဿနာလေးတွေရှိနေတဲ့အခြေအနေတွေရောဘလို့သုံးသပ်တယ်လဲခင်ဗျဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အခြေအနေပေါ့နော
်ဟုတ်ကဲ့ဗျဒီဟိုကျွန်တော်တို့ဝဒေတာတို့ဒီ KIA ဒေတာတို့ကကိစ္စတွေနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်ကအဲ့တုန်းကဥကြော်မြရဲ့အတွင်းရေးမှူးအနေနဲ့တပ်ပေါင်းစုဌာနကင်ခဲ့တော့ကျွန်တော်ကောင်းကောင်းနားလဲပါတယ်ဟိုအဓိကအဲ့တုန်းကကျွန်တော်ဗမာပြည်ကွန်မြူနတီပါတီကသူတို့တွေကိုရှင်းလင်းပြီးတင်ပြတာကလည်းကိုပိုင်အုပ်ချုပ်ရေးပေါ့နော်ကိုပိုင်အုပ်ချုပ်ရေးဆိုတာကတကယ်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တရုတ်ပြည်ကကျင့်သုံးနေတဲ့ဒီကို ပင်အုပ်ချုပ်ရေးပဲအဲပြုတ်ပြီးမှကပါတီစုံစနစ်ကိုခွင့်မပြုဘူးကွန်မြူနစ်ပါတီတစ်ခုပဲရှိတယ်အဲ့ဒီအောက်မှာသူကပြည်내တန်တဲ့အဲလူမျိုးကိုပြည်내ပေးတယ်တိုင်းအဆင့်တန်တဲ့လူကိုတိုင်းခရိုင်အဆင့်တန်တဲ့ဒေသအဲလူမျိုးစုကိုခရိုင်ဆိုပြီးတော့ခွဲပေးတယ်အဲ့တော့သူတို့တွေမှာကခုနပြောတဲ့ဘဟုကချုပ်ကင်ထားတဲ့ဘဟုအစိုးရကပဲဥပဒေတွေပြုပြီးတော့ကျွန်တော်တို့ပြည်ထောင်စုစနစ်မဟုတ်ဘူးသူကတပြည်ထောင်စနစ်ပေါ့အဲ့တော့အထက်ကချပေးတဲ့ policy တွေအတိုင်းပဲလုပ်ရတယ်ဒါပေမဲ့သူတို့ရှိမှကောင်းတာကအစိုးရကပြည်သူလူထုရဲ့စာဝတ်နေရေးနဲ့ပြည်သူလူထုရဲ့စီးပွားရေးဘဝဖွံ့ဖြိုးတိုးတက်မှုကိုသူကဂရုစိုက်တယ်။စိုက်တဲ့အခါကျတော့နိုင်ငံရေးအရာသူတို့ကလူလခွင့်ကိုယုံကြည်တဲ့နိုင်ငံရေးကိုယုံကြည်တဲ့ဝန်ခွင့်မရှိပေမဲ့စီးပွားရေးကိုကောင်းအောင်ဂရုစိုက်ပေးတဲ့အခါကျတော့ပြုတ်ပြီးမှာတော့ကျွန်တော်တို့နေဆက်တွေမှာတိတ်ပြတ်တနာမရှိဘူးပေါ့။အဲ့တော့ကျွန်တော်တို့ဒေတာကဝါတို့ကချင်တို့ကျွန်တော်တို့ရှမ်းတို့လည်းဗမာပြည်ကွန်နက်ပါတီကအဲ့လမ်းကြောင်းတွေပဲပညာပေးထားခဲ့တာ။အဲ့တော့အခုကျွန်တော်တို့2008ဖွဲ့စည်းပုံဆွဲတဲ့အခါမှာကျွန်တော်ဒီဖွဲ့စည်းပုံကိုဖတ်ကြည့်တော့ကျွန်တော်သိရတဲ့လောက်ကကျွန်တော်တို့ဒီနေသက်မှာရှိတဲ့ဥပမာနေသက်မှာရှိတဲ့တိုင်းရင်းသားနိုင်ငံကိုင်ဖွဲ့စည်းတွေကိုကျွန်တော်တို့အဲထိုင်းနေသက်မှာရှိတဲ့ဒီဖက်ဒရယ်စနစ်ကိုတောင်းဆိုနေကြတဲ့တိုင်းရင်းသားတွေကိုကျေနပ်အောင်ဆိုပြီးတော့ကျွန်တော်ရဲ့ဖွဲ့စည်းပုံကအဲ့လိုကောင်းလို့ရရာတွေကိုရောပြီးတော့ပေါင်းထားတယ်လို့ကျွန်တော်ခံစားရတယ်အဲ့မှာသမတော်ရဲ့အကြိုက်ဒီလွှတ်တော်တွေထဲမှာကျွန်တော်တို့25ရာခိုင်နှုန်းစီပါဝင်권ကိုလည်းသူကယူထားတယ်။တိုင်းရင်းသားအသီးသီးကိုလည်းကိုပြည်နယ်အလိုက်ကိုကျွန်တော်တို့လွှတ်တော်တွေဥပဒေပြုတဲ့လွှတ်တော်တွေအုပ်ချုပ်တဲ့ပြည်နယ်အစိုးရတွေနဲ့အဲ့လိုသူကခွဲပေးထားတယ်။ခွဲပေးထားတဲ့အခါကျတော့ဥပမာကျွန်တော်ဝါနယ်မှာဆိုလို့ရှိရင်သူတို့ကဟိုပါတီစုံစနစ်ကိုခွင့်ပြုတယ်။ပါတီစုံစနစ်ကိုလည်းသူတို့ဘာသာသူတို့ကြိုက်တယ်လို့ထောင်လို့ရတယ်။နောက်ကိုပိုင်အုပ်ချုပ်권ရတိုင်းပေးထားတယ်။အမှန်တကယ်ဆိုရင်ကျွန်တော်မြင်တာကဒီဖွဲ့စည်းပုံကတရုတ်ပြည်ကပေးတဲ့စနစ်တွေပိုသားတယ်ဗျ
ဟုတ်ကဲ့ဒါပေမဲ့လည်းဒီဝါအဖွဲ့တွေဆိုလို့ရှိရင်ဒီဖွဲ့စည်းပုံကိုလက်မခံဘဲနဲ့ရွေးကောက်ပွဲတောင်မဝင်ခဲ့ဘူးမလား
ဟုတ်ပါတယ်ဗျအဓိကကကျွန်တော်မြင်တာကဟိုဖွဲ့စည်းပုံစီမင်းကိုသူတို့တေချာနားမလဲတာတော့၎င်းအဓိကပြဿနာကတော့ဟိုယုံကြည်မှုဗျယုံကြည်မှုကကျွန်တော်တို့ဒီအစိုးရအပေါ်မှာဟိုကျွန်တော်တို့အကြောင်းမျိုးမျိုးကြောင့်ပေါ့လေယုံကြည်မှုကမတည်ဆောက်နိုင်တဲ့အခါကျတော့မင်းတို့ရေးထားတာတော့ကောင်းတယ်လက်တွေ့မှာမင်းတို့တို့ပေးပါမလားဆိုတော့ယုံကြည်မှုပြအဲ့ဒါမတည်ဆောက်နိုင်တော့ဟိုသူတို့လက်မခံတာ
ဟုတ်ကဲ့နောက်တစ်ချက်ကဦးရထွန်းပြောသလိုပေါ့နော်ဟိုပါတီစုံစနစ်ကိုလက်ခံတယ်လောက်ခွင့်ပေးတယ်ဆိုပေမဲ့ကချင်းပြည်နယ်မှာဆိုလို့ရှိရင်လည်းကချင်းပါတီအရေးပါတဲ့ကချင်ပါတီကိုပါတီမှတ်ပုံတင်ခွင့်မပေးခဲ့တဲ့ဒါကလည်းပြဿနာတစ်ခုမရှိခဲ့ဘူးလား
အဲအဲ့ဒီဟာတစ်ခုတော့ကြားရတယ်ဗျအသေးစိတ်တော့ကျွန်တော်လည်းမသိဘူးဟိုသူတို့ကဟိုတစ်ခုဟိုစိုးရတာကလက်နက်ကင်အဖွဲ့အစည်းတွေကနေထွက်ပြီးတော့ဒီမှာပါတီနိုင်ငံရေးပါတီထောင်တဲ့အခါမှာဒီတစ်ဖက်ကလက်နက်ကင်အဖွဲ့အစည်းနဲ့မပြတ်မသားဖြစ်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီနိုင်ငံရေးပါတီမျိုးဟိုကျွန်တော်တို့ community တွေအရင်တုန်းကလုပ်တယ်လို့ပေါ့ဗျာဟိုပါလီမန်ထဲကလည်းတိုက်တော်တွေကလည်းလက်နဲ့နဲ့တိုက်ဆိုတာမျိုးအဲ့လိုမျိုးအခြေအနေမျိုးကကခွင့်မပြုတာလို့ထင်တယ်ဗျာအမှန်တကယ်ကတော့သူတို့ကအဲ့ဒီအဖွဲ့အစည်းတစ်ခုလုံးကိုကျွန်တော်တို့ရုံကြီးနဲ့လက်နက်ကိုင်ဟိုပြည်သူစစ်အဖြစ်နဲ့အစိုးရရှိမှနေကြားဆောင်ဟိုဘော်ဒါဂတ်လေဘော်ဒါဂတ် force အဖြစ်နဲ့ပြောင်းလိုက်ပြီးတော့မှတကယ်လို့နိုင်ငံရေးပါတီကိုလုံးလုံးလည်လည်ထောင်မယ်ဆိုရင်တော့ခွင့်ပြုလိုက်မယ်လို့ကျွန်တော်ထင်တယ်ဗျ။
တိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးရရှိဖို့ပြည်내နဲ့တိုင်းဒေသမှာလူမှုအကြားစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရှိလာစေဖို့လွှတ်တော်အတွင်းဘာတွေလှုပ်ဆောင်နိုင်ပါလဲဆိုတဲ့မေးခွန်းကိုတီဘောမြို့နယ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကဖြေကြားထားတာကိုရှေ့တစ်ပတ်မှာဆက်ပြီးတင်ပြပါမယ်ခင်ဗျာ။ကျွန်တော်တန်းလွင်ထွန်းပါ။